ကမ္ဘာဒုက္ခသည်များနှင့်အထိမ်းအမှတ်ဖြစ်ဂျွန်လ20ရက်နေ့အင်္ဂါနေ့ကအိန္ဒိယနိုင်ငံမြို့တော်မှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေစုဝေးစုတောင်းခဲ့ကြပါတယ်။မြန်မာဒုက္ခသည်များလူအချက်ကော်မတီကဦးဆောင်ပြီးဒေလီကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးရုံးအပြင်ဘက်မှာစုတောင်းပွဲနဲ့အတူအခြေခံလုံခြုံရေးပညာရေးကျန်းမာရေးစောင့်ရှောက်ခံရမှုတွေရရှိဖို့ကြွေးကြော်တောင်းဆိုခဲ့ကြတယ်လို့အိန္ဒိယမီဒီယာတွေမှာဖော်ပြပါတယ်။အိန္ဒိယဆိုတာဟာတရားဝင်ဒုက္ခသည်မရှိကြောင်းကြေညာထားပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကထုတ်ပေးထားတဲ့ကပြားတွေကိုအတိမတ်မပြုဘဲဒုက္ခသည်တွေကိုတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေဖြစ်ဆက်ဆံတာကာလတာရှည်နေထိုင်ခွင့်ထုတ်မပေးဘူးဆိုပြီးစုဝေးသူတွေကကုလသမဂ္ဂကိုတင်ပြခဲ့ကြပါဗျ။နေထိုင်ခွင့်ပါမင်းမရှိရင်တပ်တွေကအထောက်အထားကပြားလုပ်လို့မရလို့ဗန်စင်းဖွင့်တာနိုင်ငံခြားကဆွေမျိုးတွေစီကငွေလက်ခံတာလုပ်လို့မရတယ်လို့အလုပ်လုပ်ကင်ခွင့်တပ်မီးတွေကြောင်းတက်ခွင့်ရေမောင်းလိုင်းစင်လုပ်ကင်ခွင့်တွေမရှိလို့အခက်အခဲတွေကြုံရကြောင်းဒုက္ခသည်တွေကဆိုပါတယ်။အိန္ဒိယနိုင်ငံကအာဖဂန်နစ္စတန်တိရိလင်္ကာတိဘက်နဲ့မြန်မာနိုင်ငံကလာသူတွေကိုလက်ခံထားပေမဲ့1952ခုနှစ်ကုလသမဂ္ဂဂျနီဗာကွန်ဗင်းရှင်းသဘောတူညီချက်မှာပါဝင်လက်မှတ်ထိုးမထားလို့ UNHCR ရဲ့ဒုက္ခသည်လက်မှတ်ကိုတရားဝင်အသိအမှတ်ပြုမထားတာဖြစ်ပါတယ်